ပြောင်းစွေငင်းကြင်နေလာကဲ၂၄ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်အစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကြားနှိမ့်နိုင်နေပြီးတော့လာမယ့်ဇူလိုင်လအတွင်းလောက်မှာကျင်းပပွဲရှိနေပါတယ်။လောလောဆယ်မှာညီလာကန်စတင်နိုင်ရေးအတွက်အစိုးရဘက်ကဆွေးနွေးမဲ့အကြောင်းချက်တွေပေါ်နှိမ့်နိုင်နိုင်ရှိနေသလိုUPDJC လို့ခေါ်တဲ့ပြောင်းစွေငင်းကြင်ဆွေးနွေးမှု
ဘူးတွဲကော်မတီနဲ့ဆက်ဆက်စည်းဝေးတွေကိုမကြခင်မှာကျင်းပဖို့ရှိနေပါတယ်။ပြည်ဆောင်ကတော့ဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါလိမ့်မယ်။
ဟုတ်ကဲ့ပြည်တော်စုငင်းကြင်ညီလာက၂၈ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်အစိုးရလွှတ်တော်နဲ့တက်မတော်တို့ကအကြိုညှိနှိုင်းဆွေးနွေးတာတွေကိုဇွန်လ၁၉ရက်နေ့ကစတင်ပြီးနေပြည်တော်မှာ၃ရက်ကြာဆောင်ရွက်နေပါတယ်။
မောင်ရွှေက27ရာစုပင်လုံတတိယအစည်းအဝေးကိုအစိုးရကရထားတဲ့ရက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပြတဲ့ရက်နှစ်ခုရဲ့ကြားရက်မှာကျင်းပနိုင်တဲ့အခြေအနေရှိကြောင်းပြောပါတယ
်ကျွန်တော်တို့ရင်းချင်ရေးနေတာကတတိယကျင်းစီဝီကျင်းပကိုကျွန်တော်တို့အခုပြင်ဆင်နေတာအခုအစိုးရဘက်ကကျွန်တော်30ရက်လောက်ပါညညာခေါ်နေလို့အစိုးရပါတယ်ကျွန်တော် EU ဘက်ကတော့ဇွန်လ10ရက်နေ့ကျင်းပကိုဆက်ပြီးပါတယ်။အဲ့ဒါကိုကျွန်တော်တို့ပြင်နေတယ်။ရှိ။ကျွန်တော်တို့ဘက်ကတော့ညီနိုင်ပါမယ်။ကျင်းပ။အဲ့တော့ EU ကိုဆက်ပြီးလုပ်ပြင်တယ်။ကျွန်တော်တို့ဆက်ပြီးလုပ်တယ်။ဒါလည်းတော့ပြင်နေတယ်။အခုကျွန်တော်ကုံတော့ပေါ့။ဇွန်လဆက်မှာပဲကျွန်တော်ညီနိုင်ပါမယ်။ကျင်းပပြင်မှာပါ။
အစိုးရလွှတ်တော်နဲ့တမ်ဘရော်တို့ကပြည်တော်စုညီကြေးညီလာခံမှာဆွေးနွေးမဲ့ခန္ဓာကြီး9ရက်နဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်တဲ့အလုံးယုံဆွေးနွေးပွဲတွေကျင်းပနေတာဖြစ်တယ်လို့ပြီးခဲ့တဲ့အပတ်တွင်ကတော့တိုင်းသာလက်နက်ကိုင်ဖွဲ့တွေဘက်ကကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်ဒီလ25ရက်နေ့လောက်မှာ UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအတွင်းရေးမှူးအဖွဲ့အစည်းအဝေးကျင်းပမှာဖြစ်တယ်လို့26ရက်နေ့ကနေ28ရက်နေ့အထိကကန္နာကြီး9ရက်နဲ့သက်ဆိုင်တဲ့လုပ်ငန်းကော်မတီအစည်းအဝေးတွေကျင်းပဖို့ရှိနေပါတယ်။အဲ့ဒီနောက်မှာ UPDJC အစည်းအဝေးတွေထပ်မံကျင်းပရမှာဖြစ်တာကြောင့်ဒီလကုန်မှာ27ရာစုပင်လုံအစည်းအဝေးကိုကျင်းပနိုင်ပွဲမရှိကြောင်း UPDJC နိုင်ငံရေးပါတီများအစုအဖွဲ့ကအတွင်းရင်းမှုစိုင်းကြော်ညွန့်ကတုံ့တက်ပါတယ
်။ရက်စတော့အတိအကျတော့မတတ်မသေးဘူး။အချမ်းချင်းကတော့ဇူလိုင်လလယ်လောက်တော့ညားထားကြတယ်ဗောနိ။ရက်စတော့ဒီဒီတွေလည်းအားမရက်တော့ဘာလို့ညာတော့သူတို့တချို့အစီအစဉ်တွေဖြတ်လို့မရတာတော့အဲ့ဒီပုံမှာညှိနှိုင်းနေတာဖြစ်ပါလိမ့်မယ်။ဒီအစိုးရကတော့လကုံစမယ်ဆိုတဲ့ကိစ္စပေါ့။လကုံကတော့မလွယ်ပါဘူး။မဆနိုင်ဘူးဘာလို့လုပ်ငန်းကော်မတီမပြီးနိုင်ဘူးပြီးလုပ်ငန်းကော်မတီပြီး UVDGC လည်းခေါ်ရအောင်မယ်ဆိုတော့ကဟိုတော့ဒီ EO အစိုးပြုထားတဲ့ရက်တွေပေါ်မှာပဲအစိုးရရဲ့ဟောပေါ့ဟိုအစီအစဉ်နေနဲ့နည်းနည်းချိန်မိပြီးတော့ရက်ကိုညှိနှိုင်းမဲ့သဘောပဲဖြစ်ပါလိမ့်မယ
်လာမဲ့ပြည်တော်စုညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမ်ဘော်ကကွေဦးစီးချုပ်စတဲ့ခေါင်းဆောင်တွေဟာအစည်းအဝေးကာလတစ်လျှောက်လုံးပါဝင်တယောက်ဖို့ရည်ရွယ်ထားတာကြောင့်အခြားအရေးကြီးတွေ့ဆုံပွဲတွေခီးစဉ်တွေနဲ့ကင်းလွတ်မဲ့ရက်ကိုရွေးချယ်နေတဲ့အခြေအနေတွေရှိနေတာဖြစ်ပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုတစ်နှစ်မှနှစ်ကြိမ်ကျင်းပဖို့တတ်မှတ်ခဲ့ပေမဲ့ဒီတစ်ကြိမ်မှာတော့တစ်နှစ်ကျော်တဲ့အထိမကျင်းပနိုင်ခဲ့ပါဘူးဒီလိုကြံ့ကြာရတဲ့အဓိကအချက်ကတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စအပြင်လုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးအတွက်အပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်ဖြစ်တယ်လို့သုံးသပ်တာတွေရှိခဲ့ပါတယ်။လာမယ့်27ရာစုပင်လုံတတိယအစည်းအဝေးမှာတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စရပ်တွေကိုခြံလက်ဆွေးနွေးဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာသဘောတူညီထားပြီးအခြားကဏ္ဍတွေကအရေးကြီးတဲ့အချက်တွေကိုဆွေးနွေးညှိနှိုင်းဖို့ရှိနေပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဦးသိန်းစင်အစိုးရလက်ထက်မှာတစ်ကြိမ်ကျင်းပခဲ့ပြီးလက်ရှိအစိုးရလက်ထက်မှာတော့နှစ်ကြိမ်ကျင်းပထားပြီးဖြစ်ပါတယ
်ကိုမှုဆိုတင်ပြပို့ထားတာဖြစ်ပါတယ်